Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA American တန်မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်မတ်လ9ရက်ဗုဒ္ဓဖူးနေ့မနက်ခင်းအတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့လိုင်းဒိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကြောင်လင်မှာအခုမနက်ပိုင်းစီစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပါဒီမနက်ခင်းတရင်တွေကိုကိုဆံမဝင်နဲ့အတူကြေညာပေးမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်လက်နဲ့ဆန်ရံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာဘယ်နည်းလမ်းနဲ့ဖြစ်ဖြစ်တခုမဟုတ်တခုလှုပ်ဆောင်ဖို့ဆန္ဒရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးကောင်းတဲ့နည်းနဲ့ပဲလှုပ်ဆောင်ဖို့မျှော်လင့်ထားကြောင်းပြောပါလေ။မြန်မာနိုင်ငံမှာရိုင်ဂျာတွေကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအထင်မတန်သေးပဲပြန်ပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြောကြားလိုက်ပါလေ။ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါကိုကြောင်လေ
။ကောင်းပါခင်ဗျာ။အလိုတဲ့နေပြီးနားဆင်ကြမယ်အထက်မှာဆိုရင
် be a great thing for the world it would be a great thing for North Korea it would be a great thing for the peninsula
သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားရေးတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခြင်းနဲ့ဆိုတော့ပြောဆိုမှုတွေတစ်ခါပြန်ပြီးတော့ကျွန်တော်တို့ကြားလာရပြန်ပါပြီမြောက်ကိုရီးယားကိုအမေရိကန်ဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတော့သတင်းပေးပို့ချက်ကိုမကြားခင်ကြားပါလိမ့်မယ်နောက်တစ်ခါအင်္ဂါညတိုက်ရိုက်လေလံဆွေးနွေးကံကိုလည်းနောက်ပိုင်းမှာပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစံမွေတို့ကြေညာကြပါလိမ့်မယ
်မြောက်ကိုရီးယားရဲ့နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်လက်နဲ့ဆန်ရံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာဘယ်နည်းလမ်းနဲ့ဖြစ်ဖြစ်တခုမဟုတ်တခုလှုပ်ဆောင်ဖို့ဆန္ဒရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ဒါအပြင်ကောင်းတဲ့နည်းနဲ့ပဲဆက်ပြီးလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နဲ့အစီအစဉ်ကိုဆွန့်လွှတ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့စတင်ဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားကအင်ကာနဲ့မှပြောကြားခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ကအခုလိုပြန်လည်တုံ့ပြန်ပြောကြားလိုက်တာပါအခုလိုသမ္မတထရမ့်ရဲ့နောက်ဆုံးပြောကြားချက်ဟာအရင်တုန်းကမြောက်ကိုရီးယားရဲ့လူစုလိုက်ပြုံလိုက်တေးသေးတဲ့လက်နက်ထုတ်လုပ်မှုနဲ့ပတ်သက်ပြီး Fire and Fury ပြင်းပြင်းထန်ထန်နဲ့ဒေါသတကြီးတုံ့ပြန်မယ်လို့သမ္မတရဲ့တုံ့ပြန်ခဲ့တာနဲ့လုံးဝကွာခြားနေတာဖြစ်ပါတယ်အခြေအနေကိုတဖြည်းဖြည်းချီးထွားလာအောင်မလုပ်သင့်ပါဘူးလို့သမ္မတထရမ့်ကစွီဒင်ဝန်ကြီးချုပ် Stefan Löfven ကိုသမ္မတအင်ဗျူအိုဗယ်ရုံးကမှာအိတ်ခံရင်သတင်းတောက်တွေကိုခုလိုပြောကြလိုက်တာဖြစ်ပါတယ်ကိုရီးယားနိုင်ငံခြားလက်ရှိဆွေးနွေးမှုတွေကနေကိုရီးယားချောင်းဆွယ်ဒေသမှာတင်းမာမှုတွေရောပါဖို့အတွက်ဖြစ်လာမယ်ဆိုရင်ဒါဟာကမ္ဘာကြီးအတွက်တိတ်ကိုကောင်းကြောင်းလဲသမ္မတထရမ့်ကပြောပါတယ
်။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အမေရိကန်ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုကိုတိုက်ဖျက်ဖို့အတွက်ရှင်းလင်းတဲ့ဤပြဝါတစုံတရာအမေရိကန်အစိုးရမှမရှိဘူးလို့အမေရိကန်ထောက်လှမ်းရေးအကြီးအကဲဒန်ကုတ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါကြောင့်ရုရှားနိုင်ငံဘက်က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကလိုပဲနှောက်ယှက်ပေးနိုင်ချေများတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံကရွေးကောက်ပွဲကိုရုရှားကဂျာဝင်နှောက်ယှက်နိုင်တဲ့အခြေအနေကိုအစိုးရအနေနဲ့ဟန်တားနိုင်အောင်အမေရိကန်အစိုးရဌာနတွေအနေနဲ့တည်တည်ချာချာသိရှိနားလည်ထားခြင်းဘလောက်ရှိတယ်လဲဆိုတဲ့အချက်ပေါ်မှာအထက်လွှတ်တော်လက်နက်ကိုင်ဖွဲ့စည်းများရေးရာကော်မတီကြားနာပွဲမှာကုတ်ကခုလိုပြောကြားသွားတာဖြစ်ပါတယ်။ဒါပေမဲ့ဟာဝိုင်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်မာစီဟီရိုနိုကအစိုးရမှာဘာကြောင့်မဟာဗျူဟာတရားမရှိရတာလဲဆိုပြီးတော့မေးခွန်းထုတ်တဲ့အခါမှာတော့အဖြေရခက်သွားပါတယ်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုကန့်တွဲဆောင်ရွက်ရမယ်ဆိုတာနားလည်သဘောပေါက်ပါတယ်ကျွန်တော်အနေနဲ့ခင်ဗျားရဲ့မေးခွန်းကိုအတိအကျအဖြေမရှိပါဘူးလို့ကုတ်ကပြောဆိုပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာပြန်ပဲဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကိုအနိုင်ရအောင်ရုရှားကဂျာဝင်ဆွတ်ဖက်မှုရှိတယ်ဆိုပြီးတော့အမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းကတုံ့တက်ခဲ့ပါရဲ့နဲ့သမ္မတဒေါ်နယ်ထရမ့်ဟာဒီကိစ္စကိုထိတ်တန့်ဦးစားပေးလှုပ်ဆောင်မှုမရှိဘူးလို့ကောက်ချက်ချရမှာဖြစ်တဲ့အကြောင်းဟီရိုနိုကပြန်လည်ပြောကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဟာသုံးနိုင်ငံစလုံးအတွက်မျှတမှုရှိစေရမယ်ဆိုတဲ့သူချမှတ်ထားတဲ့တန်ဓေဌာန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာအလေးထားပြောကြားခဲ့ကြောင်းသမ္မတအင်ဗျူကပြောပါတယ်။1994ခုနှစ်ကချမှတ်ထားတဲ့ NAFTA ခေါ်မြောက်အမေရိကန်နိုင်ငံနဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုပြန်လည်ပြင်ဆင်ရေးဆွဲရတဲ့ပတ်သက်ပြီးညှိနှိုင်းမှုတွေလုပ်နေကြတယ်လို့သမ္မတထရမ့်ကအမေရိကန်နိုင်ငံနဲ့ကိုတင်သွင်းတဲ့တမနီတင်သွင်းကုန်တွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလီမီနီယံပစ္စည်းတွေအပေါ်မှာအခွန်10ရာခိုင်နှုန်းကောက်ခံမှုဆုံးဖြတ်ထားကြောင်းထုတ်ပေါ်ပြောဆိုပြီးရက်ပိုင်းအတွက်မှာပဲတနင်္လာနေ့မှာခုလိုခေါင်းဆောင်တွေဦးပြောဆိုကြတာပါ။အမေရိကန်ကတမနီနဲ့အလီမီနီယံတွေအများဆုံးတင်သွင်းနေတဲ့ကနေဒါနိုင်ငံအတွက် အခုလိုအခွန်ကောက်ခံမှုနှစ်ခုစလုံးကထိခိုက်စေတာဖြစ်ပါတယ်။လက်ရှိ NAFTA သဘောတူညီချက်ဟာ American ထီရန်စုကိုကုန်သွယ်လုံငွေပြစေတယ်လို့သမ္မတကထောက်ပြကြောင်းသမ္မတအင်ဒီကပြောပါတယ်။အစိုးရစည်းရင်းစရာတွေအရမနစ်ကစည်းချုပ်ပြီးချိန်မှာတွေ့ရှိချက်ကတော့2016တုန်းက American ကနေကနေဒါကိုတူတင်သွင်းတာတဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအပြင်ဒေါ်လာ 12.5 ဘီလီယံပို့ပြီးပေးခဲ့ရတယ်လို့ Mexico နဲ့တော့ကုန်သွယ်လုံငွေပြမှုကဒေါ်လာ 55.6 ဘီလီယံရှိတယ်လို့ဆိုပါတယ်။တနင်္လာနေ့ကတော့တမ်နီနဲ့အလူမီနီယံတင်သွင်းကုန်တွေနဲ့ပတ်သက်ပြီးအခွန်အခအများပြားကောက်ယူမယ်ဆိုတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြင်မှာမဟုတ်ဘူးလို့သမ္မတကပြောကြခဲ့ပြီးဒါဟာကုန်သွယ်စစ်ပွဲဖြစ်လာနိုင်တယ်လို့ပြောပြီးဒီမူဝါဒကိုပြန်ပြင်ဖို့အတွက်အမေရိကန်ရဲ့နိုင်ငံရေးနဲ့တန်တမာရေးမဟာမိတ်တွေကအမေရိကန်ကုမ္ပဏီတွေရဲ့ဖိအားတွေတိုးပေးနေတဲ့ကြားကပဲသမ္မတကအခုလိုပြောကြတာပ
ါဆီးရီးယားနိုင်ငံအတွင်းမှာအကြမ်းဖက်မှုတွေတိုးများဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွေးကောင်စီမှတကယ်ပဲဆွေးနွေးဖို့စီစဉ်ထားတဲ့ရက်မတိုင်ခင်တရက်လိုအင်္ဂါနေ့မှာဆီးရီးယားဒဗုံတွေကိုထိန်းချုပ်ထားဒဗုံတွေကထိန်းချုပ်ထားတဲ့ဂိုတာမြို့အရှေ့ပိုင်းမှာတိုက်ပွဲတွေပြင်းပြထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်ဆီးရီးယားနိုင်ငံအနှံ့အပြစ်ခတ်ရက်စဲထားဖို့ကုလသမဂ္ဂရဲ့တောင်းဆိုချက်နဲ့ရုရှားကအရက်သားတွေဂိုတာကနေထွက်သွားနိုင်အောင်လူသားချင်းစာနာမှုအနေနဲ့တိုက်ခိုက်မှုရပ်ဆိုင်ပေးမယ်လို့တစ်ဖက်သက်ကြေညာထားချက်ကိုမှေ့မိန်သွားစီပါတယ်။အပြစ်ခတ်ရက်စဲရေးအစီအစဉ်ပြတ်သွားတဲ့အတွက်ဗြိတိန်နဲ့ပြင်သစ်တို့ကလုံခြုံရေးကောင်စီမှဗဟုသုတနဲ့ကြားရင်တကပိတ်ဆွေးနွေးဖို့မေတ္တာရက်ခံထားတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအတွင်းမှာရုရှားလေရင်တစီးဆင်းသက်ဖို့ကြိုးစားစဉ်ပြက်ကျသွားခဲ့ပြီးတော့လိုက်ပါလာတဲ့ရုရှားအမှုတန်း39ဦးသေဆုံးသွားပါတယ်။လေရင်ဟာပြစ်ချခံခဲ့ရတာမဟုတ်ဘဲဆက်ချိုးယွင်းမှုကြောင့်ပြက်ကျခဲ့ရတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အီဂါနစ်စောစောပိုင်းတုန်းကတော့ဆီးရီးယားဒဗုံတွေဟာအရက်သားတွေနဲ့အတူဝိုင်းရံထားတဲ့ကိုတာအရှိဘိုင်းကနေရွှေပြောင်းကယ်ဆယ်ရေးလမ်းကြောင်းကိုအသုံးပြုပြီးတော့လွတ်လွတ်လပ်လပ်ထွက်ခွာသွားနေကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်ရေးသမားတွေဟာသူတို့ရဲ့မိသားစုတွေနဲ့အတူတနတ်တွေပါယူဆောင်သွားနိုင်ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့သူတို့ဘယ်ကိုသွားကြလဲဆိုတာကတော့ဖော်ပြထားခြင်းမရှိပါဘူး
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ရမနေ့ကင်းတဲ့ရင်တွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာ Ranger တွေကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအချိန်မတန်သေးပဲပြန်ပြီးပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူ့ခွင့်ရေးဖွဲ့က March 6ရက်အင်္ဂါနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာ Ranger တွေကိုအစားအစာငတ်မအောင်လုပ်ရင်လူမျိုးစုလရှင်းလင်းဖယ်ရှားမှုတွေဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂကတွေ့ရှိကြောင်းပြောဆိုကြတဲ့ပတ်သက်ပြီး Amnesty International ဖွဲ့ကအရှိတောင်အရှဆိုင်အကြီးကဲ James Gomez ကဒါဟာသူတို့အဖွဲ့ရဲ့တွေ့ရှိချက်နဲ့ထပ်တူဖြစ်ကြောင်းပြောဆိုပါတယ်။မြန်မာစုကသူတို့ကိုအစာငတ်မအောင်လုပ်ရင်လူမသိသူမသိနိုင်ငံနဲ့မနေနိုင်အောင်လုပ်နေတယ်လို့လည်းထွက်ပြေးလာတဲ့ Ranger တွေက AI အဖွဲ့ကိုပြောကြားကြောင်းနဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်နောက်ထပ်အထောက်အထားတွေလည်းရှိနေသေးတာမို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ Ranger တွေကိုနေရာရင်းပြန်ပြီးပို့ဖို့လုပ်နေတယ်။ဘယ်အစီအစဉ်ကိုမဆိုလုံးဝအချိန်မတန်သေးဘူးလို့လည်းဆိုပါတယ်။ဒါကြောင့်သူတို့သဘောဆန္ဒအလျောက်တိုက်ခါရှိရှိလုံခြုံစိတ်ချစွာပြန်နိုင်ရည်အထိဘယ်သူမှပြန်ဖို့မသိအသေးချင်းကြောင်းနဲ့ဒီကနေ့ထိတော့အခြေအနေကမဖြစ်နိုင်သေးဘူးလို့ဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ Ranger တွေကိုအတင်းချက်ဖြစ်စေအစံငတ်ထားပြီးဖြစ်စေအထမနှင်ထုတ်ဖို့ရည်ရွယ်လှုပ်ဆောင်မှုတွေအားလုံးရပ်ဆိုင်ရမှာဖြစ်ကြောင်းလည်း AI ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။ Bangladesh ကိုရောက်နေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်တော့တွင်းရေးမှူးချုပ် Andrew Gilmore ဟာရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ရာစခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှတော့မြန်မာနိုင်ငံမှာ Ranger တွေကိုမျိုးနွယ်စုနဲ့ရှင်းလင်းဖယ်ရှားမှုတွေရှိနေစေတယ်လို့အင်္ဂါနေ့မှာပဲပြောကြားခဲ့တာပါ။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရထံရိုဟင်ဂျာဒုက္ခသည်8000ကျော်ရဲ့အမိစင်းရင်းကိုမြန်မာနိုင်ငံထံပေးအပ်ခဲ့တဲ့ပြီးရလွှဲပြောင်းခဲ့ပြီးတော့ဒုက္ခသည်တွေနေပြပြန်ပို့ရေးအစီအစဉ်ကိုစတင်လိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာသူတို့တဲ့အန္တရာယ်များနေစေဖြစ်တာကြောင့်မပြန်လို့ကြသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရောက်ရှိနေတဲ့ရိုဟင်ဂျာအသံဝင်းကပြောပါတယ်။ရိုဟင်ဂျာတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေဆက်လက်ဖြစ်ပွားနေပါတယ်။နေ့စဉ်နဲ့အမျှမြန်မာနိုင်ငံအတွင်းကနေထွက်ပြေးလာနေကြဆဲရှိပါတယ်။ကျွန်တော်ရဲ့မိမနဲ့တားကိုစစ်သားတွေကတတ်ခဲ့ကြပါတယ်။ရိုဟင်ဂျာတွေကိုတပ်ဖြတ်သူတွေနဲ့အတ္တမတာမယာပြုကျင့်သူတွေကိုအရေးလည်းမယူပါဘူး။ပြစ်မှုကျူးလွန်သူတွေထွက်ပြေးလွတ်မြောက်နေတာကြောင့်ရခိုင်ပြည်နယ်ဟာကျွန်တော်တို့အတွက်လုံးဝစိတ်မချရပါဘူး။ဆိုပြီးတော့ Cox's ဘဇားမှာရှိတဲ့ဘာလူခလီဒုက္ခသည်စခန်းမှာနေထိုင်သူ အဗ္ဒူရာမန်ကပြောပါတယ်ဒီအခြေအနေမျိုးနဲ့တော့ရခိုင်ကိုကျွန်တော်တို့မပြတ်နိုင်ဘူးလို့သူကပြောပါတယ်ရိုဟင်ညာတွေကမြန်မာနိုင်ငံကိုပြန်ရမှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ညာဒုက္ခတွေအတန်းဝိုင်းရဲ့ခေါင်းဆောင်ကိုကိုလင်းကလည်းပြောပါတယ်ဘာကြောင့်လဲဆိုတော့အရင်ကသူတို့နေထိုင်ခဲ့ကြတဲ့ကြေးရွာတွေနဲ့ဝေးတဲ့နေရာမှာစုအတင်းအခြေချနေထိုင်မှုအတွက်မြန်မာအစိုးရကဆုံးဖြတ်လှုပ်ဆောင်နေလို့ဖြစ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့လတည်းအတွင်းအရင်ကရိုဟင်ညာတွေနေထိုင်ခဲ့ကြပြီးဆုံးခွာထွက်ပြေးသွားကြတဲ့ကျေးရွာပေါင်း300လောက်ကိုမိရှုဖျက်ဆီးခဲ့ပါတယ်။နောက်ဆုံးထပ်မံတိရှိရတဲ့သတင်းတွေအရနေဆက်နှစ်နိုင်ငံနေဆက်နတ်မြစ်ကြောင်းတခြားမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနေသားဆောင်တပ်ဖွဲ့တွေပူးတွဲပြီးတော့ကင်းလှည့်နေကြတယ်လို့ဆိုပါတယ်ခင်ဗျာ
။တိရှိနိုင်ငံကန်နီချဲမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်အတိုင်းအဝန်းနှစ်ခုကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေဆက်ရက်တက်မှတ်ကြေညာထားပါတယ်။တနင်္လာနေ့ကဗုဒ္ဓဘာသာဝင်အများစုရှိပြီးမွတ်စလင်အနည်းစုတွေနဲ့ပဋိပက္ခဖြစ်တဲ့ကန်နီကီယန်တေတီးနီယာမြို့မှာညမထွက်အမိန့်ကိုချက်ချင်းကြေညာပြီးအခြေအနေကိုထိန်းသိမ်းခဲ့တာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဆန်မူဝေတို့ပြောရခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြောက်ကိုရီးယားသတင်းနဲ့စကြပါလေနျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရနဲ့ဆွေးနွေးဖို့လိုလားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောခဲ့တဲ့အပေါ်မှာအမေရိကန်ကသတိနဲ့တုံ့ပြန်နေပါတယ်ဘာဆက်ဖြစ်မလဲဆိုတာစောင့်ကြည့်ဖို့လိုတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောခဲ့သလိုပဲအမေရိကန်ထောက်လိုင်းကြီးကဲတွေကလည်းသတိနဲ့စောင့်ကြည့်သွားမယ်လို့ပြောနေကြပါတယ်တောင်ကိုရီးယားထူးကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးစဉ်မှာကင်ဂျွန်အွန်းပြောကြားခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့တုံ့ပြန်မှုကိုမတ်ဆုမြတ်မွန်ကဆက်ပြီးတော့တင်ပြပါလိမ့်မယ်
။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုနှစ်ရက်ကြာသွားခဲ့တဲ့တောင်ကိုရီးယားထူးကိုယ်စားလှယ်အဖွဲ့ဟာအင်္ဂါနေ့ရုံးကတောင်ကိုရီးယားကိုမပြန်ခင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံထဲမှာရှိတဲ့ပမ်မွန်ဂျွန်နယ်စပ်မြို့မှာလာမယ့်ဧပြီလကုန်ပိုင်းကျရင်တတိယအကြိမ်တောင်မြောက်ကိုရီးယားထိပ်သီးစည်းဝေးပွဲကျင်းပဖို့နှစ်နိုင်ငံကြားမှာသဘောတူခဲ့ကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားအပေါ်စီးရဲအယချင်းချောက်မှုတွေမရှိဘူး။မြောက်ကိုရီးယားအစိုးရရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်နျူကလ িয়ার လက်နက်တွေထားစရာအကြောင်းမရှိတဲ့အတွက်နျူကလ িয়ার လက်နက်ကင်းစင်ပပျောက်ရေးကိုမြောက်ကိုရီးယားတို့ဘက်ကလိုလားကြောင်းရှင်းရှင်းလင်းလင်းအသိပေးခဲ့တယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်ခေါင်းဆောင်ကပြန်လည်ပြောပြခဲ့ပါတယ်။မြောက်ကိုရီးယားတို့အနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့လိုလားတယ်လို့လဲကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ချွန်အီယွန်ကဆိုးမျိုးတော်ကိုပြန်ရောက်စင်မှာအခုလိုပြောကြားခဲ့ပါတယ်
။북측은 비핵화 문제 협의 및 북미 관계 정상화를 위해 미국과 화심탄
뉴클리어 계산 파벽 예내 아메리칸 내 မြောက်ကိုရီးယား ဆက်ဆံရေး ပြန်လည်တည်ဆောက်နိုင်ရေးအတွက်အမေရိကန်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးဖို့ဆန္ဒရှိတယ်လို့မြောက်ကိုရီးယားရဲ့ဘက်ကပြောကြားခဲ့တဲ့အကြောင်းကိုပြန်ပြောပြနေတာဖြစ်ပါတယ်။အခုလိုမြောက်ကိုရီးယားတို့ရဲ့ပြောကြားချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာစောင့်ကြည့်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့တုန်းကပဲတုံ့ပြန်ခဲ့ပါတယ်
။ Be great thing for the world, it would be a great thing for North Korea, it would be a great thing for the peninsula. But we'll see what happens.
ကမ္ဘာကြီးအတွက်သိကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။မြောက်ကိုရီးယားအတွက်လည်းသိကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။ကိုရီးယားကျွန်းဆွယ်အတွက်လည်းသိကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်ရပါဦးမယ်။အခုလက်ရှိဖြစ်နေတဲ့အခြေအနေမျိုးမရောက်အောင်ဟိုအရင်ကတည်းကဖြည့်ရှင်းသိမ်းခဲ့တာပါ။ဆိုင်းမထားဘဲနဲ့နေပေါင်းများစွာကတည်းကဖြည့်ရှင်းသိမ်းခဲ့ပါတယ်။ကျွန်တော်တို့ကတော့အပြည့်ရှင်းမှဖြစ်ပါတယ
်။မြောက်ကိုရီးယားတို့ရဲ့ပြောကြားမှုဟာတိုးတက်မှုဖြစ်ကောင်းဖြစ်နိုင်တယ်လို့မျှော်လင့်ချက်အမှားလည်းဖြစ်နိုင်တယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ဘယ်လမ်းမဲ့ဖြစ်ဖြစ်ပြင်းပြင်းထန်ထန်ဆက်လုပ်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတက Twitter လူမှုကွန်ရက်ပေါ်မှာအစောပိုင်းတုန်းကလည်းရေးသားခဲ့ပါတယ်။အမေရိကန်အမျိုးသားထောက်လှမ်းရေးအကြီးအကဲကတော့နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကအမေရိကန်နဲ့ဆွေးနွေးဖို့လိုလားတဲ့ဆိုတာကိုတိုးတက်မှုလို့သူ့အနေနဲ့မမှတ်ယူနိုင်ဘူးလို့ပြောပါရယ်မြောက်ကိုရီးယားနဲ့ပတ်သက်လို့အရင်အားထောက်မှုတွေအလုံးမအောင်မြင်ခဲ့ပဲမြောက်ကိုရီးယားတို့အတွက်သာလှုပ်ချင်တာလှုပ်ဖို့အချိန်ပေးတယ်လို့ဖြစ်ခဲ့တဲ့အတွက်သူ့အနေနဲ့တန်တရားရှိတယ်လို့ထောက်လှမ်းရေးအကြီးအကဲဒန်ဂုတ်စ်ကလုံခြုံရေးဆိုင်ရာအထက်လွှတ်တော်ကြားနာပွဲမှာပြောကြားခဲ့တာပ
ါ We saw the news this morning relative to North Korea hope springs eternal but we need to learn a lot more relative to these talks
မြောက်ကိုရီးယားနဲ့ပတ်သက်တဲ့သတင်းကိုဒီမနေ့ကြားပါရယ်ဖြစ်လာမယ်လို့မျှော်လင့်ရပေမဲ့လက်တွေ့မှာဖြစ်နိုင်တဲ့ကိစ္စပါဒီဆွေးနွေးပွဲတွေနဲ့ပတ်သက်လို့အများကြီးလေ့လာဖို့လိုပါသေးတယ်ကျွန်တော်တို့ထောက်လှမ်းရေးအတိုင်းအဝိုင်းအနေနဲ့မြောက်ကိုရီးယားနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုဆက်ပြီးတော့တတ်နိုင်ဆုံးသတင်းအချက်လက်စုဆောင်တုံးသက်သွားမှာဖြစ်ပါတယ်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার စွမ်းရည်မပိုင်ဆိုင်တော့ပါဘူးဆိုတဲ့သဘောတူညီချက်မရတဲ့၍အမေရိကန်ဘက်ကသူတို့နဲ့သဘောမတူနိုင်ဘူးလို့လည်းပြောကြားခဲ့ပါတယ်။စစ်ထောက်လှမ်းရေးဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီး Robert Ashley ကလည်း မြောက်ကိုရီးယားဘက်ကနျူကလီးယားလက်နက်ထုတ်လုပ်ဆန်းသတ်မှုတွေရပ်ပြီးတော့ညှိနှိုင်းဆွေးနွေးဖို့အစဉ်အသင့်ဖြစ်နေပြီလို့မယုံကြောင်းအင်္ဂါနေ့ကထပ်လွှတ်တော်ကြားနာပွဲမှာပြောသွားပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့တောင်ကိုရီးယားနဲ့ဆွေးနွေးမှုတွေဆက်လုပ်နေသမျှနောက်ထပ်နျူကလီးယားဆန်းသတ်မှုပယ်ထိန်ထုံးဆန်းသတ်မှုတွေကိုလုံးဝမဟုတ်တဲ့အပြင်ရန်စားတဲ့လုပ်ရက်တွေလည်းလ
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံမှုတွေကိုကင်းတယ်လို့အပြောင်းအလဲလုပ်လိုက်မယ်လို့မျှော်လင့်ကြောင်းလဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကတောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တောင်ချီပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုဧပြီလကျရင်ပြုလုပ်မှာဖြစ်ပါတယ်ရှင်မဆုမြတ်မွန်တင်ပြခဲ့တာပါဥက္ကဋ္ဌမြန Shimu, Muisiwa Sanya, Muara Titiaku, Nema Suaka, Piatanade Poma, Nanganaga, your Pidrin to do Chipu Presidigaba, Chuzumijabare, Taha, but a much lamepsibiro, Yimanja de, the K accounte, Pobu Solution, a later Sanya Siari, Amyaji Shirejong, Gladamaka, UN ODC Puega, Piobare, D. John Vio it rained out. Oliver Slow, young one, a people at Rin Flago, Kunyaway, on Piobabali.
မနက်ခင်းမူရေးစီဝံပြဿနာဟာဆယ်စုနှစ်နဲ့ချီရှိလာခဲ့ပြီးဒါကိုတယောက်စွာကင်တွယ်ဖြေရှင်းနိုင်ဖို့မြမအစိုးရကပြီးခဲ့တဲ့လပိုင်းတွင်မူရေးစီတိုက်ဖြတ်ရေးဆိုင်ရာမူဝါဒသစ်တရပြဋ္ဌာန်းလိုက်ပါတယ်ဒီလိုလှုပ်ဆောင်ချက်ဟာအရှိတောင်အာရှနိုင်ငံတွေထဲမှာပထမဦးဆုံးနဲ့ဖြစ်ပါတယ်မူဝါဒသစ်ရမူရေးစီဝါ 32ရက်ပြီးခဲ့တဲ့2019ခုနှစ်မှာဘိန်းဆိုင်ဧကလေးဘုံတစ်ဘုံကြာဆင်းသွားပေမဲ့ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြည်ရင်မြန်မာနိုင်ငံဟာဒုတိယမြောက်ဘိန်းအများဆုံးထွက်နေတဲ့နိုင်ငံဖြစ်နေသေးပါအရှိတောင်အာရှတစ်လွှားမှာမကြာသေးခင်ကသိမ်းဆည်းရမိတဲ့ငွေရည်ဆေးပြားတွေကိုကြည့်ရင်မြန်မာနိုင်ငံဟာစိတ်ကြွစေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲကတစ်ခုဖြစ်လာပါတယ်မြန်မာနိုင်င ထောင်ချခံရသူတွေရှိပါတယ်။နယ်သာလန်နိုင်ငံသူတည်တနာအဖွဲ့တစ်ခုကနှစ်ထောင်ဆယ်ချောက်မှာထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံမှာငငယ်ချင်းသားချောက်တောင်းကျော်ရှိတဲ့ထဲကလေးပုံတစ်ပုံဟာမူရစေနဲ့ဆက်နွယ်ပြီးဖမ်းဆီးပြစ်ဒဏ်ချခံရသူတွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမူရစေဝါထိန်းချုပ်ရေးမူဝါဒတစ်ကိုကုလသမဂ္ဂမူရစေဝါနဲ့ရာဇဝမှုတိုက်ပြစ် ဒီနေ့ရှင်ဖို့အခြေခံတဲ့ရေးဆွဲခဲ့တာပါဘိန်းတောင်သူတွေကိုလည်းအခြားဒီနန်တွေအစားထိုးစိုက်ပျိုးစေပြီးဝင်ငွေတိုးစေဖို့နဲ့သူတို့အတွက်နိုင်ငံတကာအကူအညီတွေပို့ရအောင်လှုံ့ဆော်သွားရေးရည်ရွယ်ထားပါတယ်မြန်မာနိုင်ငံမှာအရင်ကကျင့်သုံးခဲ့တဲ့ငွေရေးစည်းတိုက်ဖြတ်ရေးမူဝါဒဟာအောင်မြင်မှုအသိမရှိခဲ့ဘူးလို့ပြည်ထောင်စုဝန်ကြီးဌာနအရာရှိကြီးတို့ကပြောပြီးမြန်မာအစိုးရကဥယျာ ဒီမူဝါဒကိုရေးဆွဲရမှာအကြံပေးအဖွဲ့အဖြစ်ပါဝင်တဲ့
Focus on public health and human rights.
အခု မူဝါဒတက မူရစီတိုက်ဖြည့်ရေးပြဿနာကို ကျန်းမာရေးလူခွင့်ရေးရှုထောင့်ကနေ ချင်းကပ်ဖြေရှင်းဖို့ရည်ရထားတဲ့အတွက် ဒါကိုကျမတို့သဘောကျပါတယ်
မြန်မာအစိုးရကအခုရေးဆွဲလိုက်တဲ့မူဝါဒထဲမှာ အားသာချက်တွေအများကြီးပါဝင်ပြီး လမ်းကြောင်းမှန်ပေါ်ရောက်နေပြီဖြစ်ကြောင်း ဒီမူဝါဒအောင်မြင်အောင်ဘယ်လောက်ထိလေးထားဆောင်ရွက်သွားမလဲဆိုတဲ့ပေါ်မူတည်ကြောင်း UNODC အဖွဲ့ရဲ့မြန်မာဌာနကိုယ်စားလှယ် Troas Gustar ကပြောပါတယ်မြန်မာအစိုးရကမူရစီဆိုင်ရာမူဝါဒတည်ရေးဆွဲလိုက်ပေမဲ့မူရစီဆိုင်ရာတည်ဆဲဥပဒေတွေမှာတော့စိန်ခေါ်မှုတွေရှိနေသေးပဲလို့ဒေါ်နန်းပန်းဤခန်းကပြောပါတယ်
One is comprehensive, looking at both demand. မူဝါဒတည်အရာမူရစီဝါပြဿနာကိုထိရောက်စွာကင်တွယ်နိုင်မယ်လို့မျှော်လင့်မိပါတယ်။
အစိုးရအနေနဲ့လူ့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့
ပြိပခါတွေအတင်းမှာပိတ်မိနေတဲ့ကလေးငယ်တွေကိုအကာအကွယ်ပေးရေးညွန်ပေါင်းအဖွဲ့ကနေပြီးတော့ကလေးငယ်တွေကိုတပ်ဖြတ်မှုနဲ့ကလေးခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်မြန်မာ၊အစ္စရေးနဲ့အာဖဂန်နစ္စတန်နိုင်ငံတွေကအစိုးရတပ်တွေကိုကုလသမဂ္ဂရဲ့2018ခုနှစ်အတွက်နာမည်ပြက်အမည်မဲဆင်းမှာထည့်သွင်းဖို့ကုလသမဂ္ဂတွင်းမှုချုပ်ကိုမနေ့တုန်းကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ဒီအကြောင်းပြေဆုံးမှုဒေါ်လာလာတန်ဆက်ပြီးတော့ပြောပြပါလိမ့်မယ
်ခရီးသူငယ်များနဲ့လက်နက်ကင်ပြိပခါစောင့်ကြည့်ရေးပြုစုတဲ့ညွန်ပေါင်းအုပ်စုကအမည်မဲဆင်းမှာမြန်မာ၊အစ္စရေးနဲ့အာဖဂန်နစ္စတန်တို့ကိုထည့်သွင်းဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကိုမလ6ရက်နေ့အင်္ဂါနေ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်အနေနဲ့ပြီးခဲ့တဲ့နှစ်ကရာဒူးတတန်းစတင်ထမ်းဆောင်ခဲ့ပြီးတဲ့နောက်ကလေးသူငယ်များနဲ့လက်နက်ကင်ပြိပက္ခဒုတိယကြိမ်မြောက်စီရင်ခံစာကိုလက်ရှိပြုစုနေတာဖြစ်တဲ့အတွက်အဲ့ဒီစီရင်ခံစာရဲ့နောက်ဆက်တွဲမှာဒီအမည်မဲဆင်းကိုထည့်သွင်းဖို့ညွန်ပေါင်းအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ကလေးသူငယ်များနဲ့လက်နက်ကင်ပြိပက္ခစီရင်ပြုစုရေးညွန်ပေါင်းအဖွဲ့ရဲ့ကြံပေးဖို့အဖွဲ့မှဥက္ကဋ္ဌဖြစ်တဲ့ရာကီတာနီကာဗီတီကကုလသမဂ္ဂမှကျင်းပခဲ့တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
First, we recommend the Secretary General to include 6 parties from 7 countries in his 2018 annual reports annexes.
အတွေ့အမှုချုပ်ကိုပထမဆုံးအကြံပေးချင်တာကသူ့ရဲ့2018ခုနှစ်အစီရင်ခံစာရဲ့နောက်ဆက်တွဲမှာအမည်မဲစီရင်ထည့်သွင်းသတ်မှတ်ပေးဖို့ပါပဲ။အဲ့ဒီအမည်မဲစီရင်ထဲမှာမြန်မာ၊အာဖဂန်နစ္စတန်၊ကွန်ဂို၊အစ္စရေးနဲ့အလဲအာဖရိကကတပုံအုပ်စုတွေအပြင်မာလီနဲ့တောင်ဆူဒန်တို့ကိုပါထည့်သွင်းပေးစီလိုပါတယ
်။ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့အမည်မဲစီရင်တွင်တွင်ရမှာလေမြမအစိုးရလုံခြုံရေးတပ်ကိုထည့်သွင်းဖို့သူကတောင်းဆိုလိုက်ပါတယ
် We recommend the Secretary General list Tatmadaw or the Myanmar State Security Forces on the basis of sufficient credible
အတွေ့အမှုချုပ်အနေနဲ့တမရော်ဒါမှမဟုတ်မြမအစိုးရလုံခြုံရေးတပ်တွေကိုအမည်မဲစီးရင်မှထည့်သွင်းဖို့အကြံပေးချင်ပါတယ်ခိုင်လုံပြီးကြီးလေးတဲ့ပြစ်မှုတွေဖြစ်တဲ့ကလေးတွေကိုတတ်ဖြတ်တာကိုလက်အင်္ကာချွေရင်းအောင်လုပ်တာအဒမပြုကျင့်တာနဲ့တခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့ရပါတယ်
။ဒါအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာခရစ်သူငယ်တွေပေါ်မြန်မာလူကြီးတပ်တွေရဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုလည်းသူကဥပမာပေးထောက်ပြခဲ့ပါတယ်
။ In Myanmar, in just one attack on a village called Tulatoli in Rakhine State on August 30th, 2017, Human Rights Watch estimated
မြန်မာနိုင်ငံရခိုင်ပြည်နယ်မှာရှိတဲ့တူလာတိုလင်ကျေးရွာမှာ2018ခုနှစ်ဩဂတ်လ30ရက်နေ့ကရိုဟင်ဂျာတွေရာနဲ့ချီပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကိုခံခဲ့ရပါတယ်။အဲ့ဒီကမ်းခြေမှာကလေးတွေကိုတပ်ဖြတ်ပြီးတော့မြစ်ထဲကိုပစ်ချခဲ့တယ်ဆိုတာကို HRW လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကစုံစမ်းသိရှိခဲ့ပါတယ်
။အခုလိုအမည်မဲစီးရင်တင်သွင်းမှုစီးရင်ပြုစုရာမှာ2018ခုအတွင်းအထောက်အထားတွေရ Amnesty International, Human Rights Watch, Luke Wee စောင့်ကြည့်ရေးအဖွဲ့၊နေစီမချာဆရာဝန်များအဖွဲ့အပြင်အမေရိကန်နိုင်ငံသားဌာနနှင့်ယုံကြည်ရတဲ့ NGO အဖွဲ့အစည်းတွေထံကစီရင်ခံစာတွေကိုအခြေခံပြီးတွေးဆမေးမြန်းခန်းတွေအရအမည်မဲ့စီရင်ကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ Joe Baker ကတော့ Human Rights Watch ရဲ့ Click သူငယ်များဆိုင်ရာတာဝန်ခံတူဖြစ်ပါတယ်။ Click စစ်သားများပပျောက်ရေးအဖွဲ့ကိုလည်းမတည်ခဲ့သူဖြစ်ပြီးသူအနေနဲ့အသက်18နှစ်အောက်ကလေးသူငယ်တွေကိုစစ်တပ်ထဲတွသွင်းခြင်းမခံရအောင်လှုပ်ရှားမှုမှလည်းအောင်မြင်စွာဆွမ်းဆောင်ခဲ့သူဖြစ်တဲ့အပြင်ကလေးသူငယ်များအခွင့်အရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့ဘူးသူဖြစ်ပါတယ်။သူကအခုလက်ရှိတင်သွင်းတဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပြိပက္ခစောင့်ကြည့်ရေးအဖွဲ့ရဲ့အမည်မဲစီးမားတင်သွင်းခံရတဲ့အဖွဲ့တွေအနေနဲ့ဒီစင်းကနေပြည့်ဖြည့်ရအောင်ဘယ်လိုလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုလည်းခုလိုသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ Once a party is on the list to be removed they have to agree to the
dialogue. ဒီခံရတဲ့အုပ်စုတွေအနေနဲ့ခုနသမကဌာနီအဖွဲ့တွေနဲ့ညှိနှိုင်းပြီးခိုင်မာတဲ့အပြင်အချိန်အကန့်အသတ်နဲ့ဆောင်ရွက်ရမယ့်အချက်အလက်တွေကိုလိုက်နာရမှာဖြစ်ပါတယ်။ဒါအပြင်အတွေ့အမှုချုပ်ပြောခဲ့တဲ့အတိုင်းမြန်မာစင်းကနေပြည့်ဖြည့်ပေးနိုင်ဖို့ရာကဒီနေ့ပတ်လုံးပြည်ပြမှုကမှကျွလွန်ချွတ်ပေါက်ခြင်းမရှိမှဖြစ်နိုင်မဲလို့လေသူကပြောခဲ့ပါတယ်။တွင်းမှုချုပ်ဂူတရက်စ်ရဲ့ခရီးသူငယ်များနဲ့ပြည်ပခဆိုင်ရာ2018ခုမြစ်ပတ်လည်အစီရင်ခံစာကိုအတွင်းမှုချုပ်အနေနဲ့လာမယ့်အောက်တိုဘာလမှာထုတ်ပြန်ဖို့ရှိပြီးအမည်မဲ့စင်းကိုလည်းအဲ့ဒီအစီရင်ခံစာနောက်ဆက်တွဲမှာဖော်ပြပေးဖို့ခရီးသူငယ်များနဲ့လက်နက်ကိုင်ပြည်ပခစောက်ကြီးအဖွဲ့ကတိုက်တွန်းထားတာလည်းဖြစ်ပါလေရှင်
။ဒေါ်လာတန်တကြခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းအစိုးရတပ်စစ်စင်ရေးတွေနောက်ပိုင်းမှာ ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတာ6လကြာလာခဲ့ပေမဲ့ဒီဒေသမှာအခုချိန်ထိလူမျိုးစွယ်မျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားတဲ့လူရမျိုးတွေစနစ်တကျဆောင်ရွက်နေလို့မဲလို့ကုလသမဂ္ဂလူ့ခွင့်အကြီးအကဲကပြောလိုက်ပါတယ်မကြာခင်ရဲ့ပိုင်းတွင်းကပဲထွက်ပြေးလာတဲ့ဒုက္ခသည်တွေကိုသူတွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းအခုချိန်နေတိုင်းဆိုလို့ရှိရင်ဒုက္ခသည်တွေရဲ့ပြန်ရေးကမဖြစ်နိုင်သေးဘူးလို့သူကမှတ်ချက်ပေးပါတယ်ဒီအကြောင်းကိုသားညုံကဆက်ပြီးတော့ပြောပြပါလိမ့်မယ်
စခိုင်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေဟာ6လကြာလာပြီဆိုပေမဲ့အရင်လိုပဲဒီ ethnic cleansing ဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုတွေကရှိနေတော့မယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကပြောဆိုလိုက်တာပါအရင်နှစ်တုန်းကလို့သွေးတံတရေရဲ့ရှင်းလင်းဖယ်ရှားမှုလို့နီလာမဟုတ်တော့ဘဲနဲ့ပို့ပြီးတော့ညင်သာတဲ့နီလာမျိုးကိုတုံးပြီးတော့ Ranger Muslim တွေငတ်မုတ်ခေါင်းပါပြီးနေထိုင်လို့မရအောင်လုပ်လာတယ်လို့လည်းကုလသမဂ္ဂအကြီးအကဲကဆွဆွဲခဲ့ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်ရှိနေတာဖြစ်ပြီးတော့အဲဒီမှာဒုက္ခသည်တွေကိုတွေ့ဆုံစကားပြောခဲ့ပါတယ
် Today I had a
Saturday ဘုမမြန်မာနေဇက်ကိုဖျက်ပြီးရောက်လာတဲ့သူတွေနဲ့စကားပြောဖြစ်ပါတယ်သူတို့ပြန်ပြောတာတွေကိုနားထောင်ရင်တကယ်ကိုနာကျင်ခံစားရပါတယ်သူတို့ခံစားနေရတဲ့ဆူဆူဝါအခြေအနေမျိုးတွေဟာတကယ်ကိုစဉ်ဆက်မပြတ်ဖြစ်နေတာပါ
ပြီးခဲ့တဲ့နှစ်ဩဂတ်စ်လမှာအစိုးရလူမျိုးရေးစခန်းတွေကိုအာဆာလက်နက်ကိုင်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရကတံပြန်စစ်ဆင်ရေးတွေပြုလုပ်ခဲ့ရမှာဒေသခံရိုဟင်ဂျာ9000ဒီပါဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကစီရင်ပြုစုထားပါတယ်။စစ်ဆင်ရေးတွေရပ်သွားပြီဆိုပေမဲ့လည်းအခုနောက်ပိုင်းမကြာမီရပ်ပိုင်းတွေအထိကိုဒုက္ခသည်တွေဟာနေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးနေကြရုံပဲလို့လည်းဆိုပါတယ်။ဒါဟာအသက်နှစ်ကလင်းစင်းဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကသုံးသပ်ပြောပါတယ်။အဖြစ်အပျက်ကိုသုံးသပ်တဲ့နေရာမှာအခြားချင်းတွေတဲ့ဒုက္ခသည်စခန်းမှာမြင်ရကြားတဲ့ချင်းတွေဟာအဓိကဖြစ်တယ်လို့သူကဆိုလိုပါတယ
်။ Nobody wants to reward the ethnic cleansers.on the Myanmar side.
ဒီနေရာတွေကိုကြည့်ရင်တပ်ပြနေရာတွေတင်မကတော့ပါဘူး။လိမ်ပိုင်းဆိုင်ရာအဓမ္မကျင့်မှုတွေကျူးလွန်နေုံနဲ့မဟုတ်တော့ပါဘူး။လူတွေကိုချင်းချောက်မောင်းထုတ်နေုံနဲ့မဟုတ်တော့ပါဘူး။ဒီလူတွေရဲ့အနာဂတ်နေထိုင်မှုဘဝတွေကိုဖျက်ဆီးပစ်ဖို့စနစ်တကျကိုကြိုးပမ်းဆောင်ရွက်နေတဲ့ပုံဖြစ်နေပါပြီ
။မြန်မာဆွေကတော့ဒုက္ခတွေပြန်လဲလက်ခံရေးအတွက်ပြင်ဆင်ဆောင်မှုတွေလုပ်နေပြီးတော့ဒီမြန်မာကုလသမဂ္ဂအေဂျင်စီချို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုပါရယူဖို့အတွက်ဖိတ်ခေါ်ထားပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကတော့အခုလိုအခြေအနေမျိုးမှာဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိလုံလုံချင်ချင်နေရပြန်ရေးဆိုတာမဖြစ်နိုင်သေးဘူးလို့သူကမြင်ပါတယ်
။ I do not buy for one moment the narrative that some of those who were responsible
ညွှန်းနေသူရှင်းလင်းဖယ်ရှားရေးမှာတာဝန်ရှိတဲ့သူတွေရဲ့ပြောစကားတွေကိုနည်းနည်းမှမယုံပါဘူး။ကိုဖြစ်ကျင်တာကိုဘာသာဟောကိန်းထုတ်နေတယ်လို့ပါပဲ။ဒီလူတွေကိုအခုလိုမောင်းထုတ်ပြီးစိုးစိုးဝါဖြစ်အောင်လုပ်မယ်သူတို့ရဲ့မျောလင်းချက်တွေအားလုံးဖြည့်ဆည်းခံရမယ်ဆိုရင်တည်ကြပါရဲသူတို့ဟာအစွန်းရောက်သွားကြမှာပါ
။ရခိုင်မြောက်ပိုင်းမှာမြန်မာဆွေရဲ့ပြီးခဲ့တဲ့နှစ်ဆစ်စင်ရီအတွင်းရိုဟင်ဂျာ6900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ညချမဲ့ဆရာအများအဖွဲ့ကခန့်မှန်းထားပါရဲ။ရိုဟင်ဂျာကျေးရွာတော်များများမိရှုဖြည့်ဆည်းခံခဲ့ရပြီးတော့ကျေးရွာ55ရွာထက်မနည်းလုံးဝကိုဖြည့်ဆည်းခြင်းခံခဲ့ရတယ်လို့လည်းလူခွင့်အဖွဲ့တွေကဂျူရီတပ်ပုံတွေကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါရဲ။မြန်မာအစိုးရရောမြန်မာစစ်တပ်ကပါဒါရီဟာမမှန်ကန်တဲ့ဆွဆွဲချက်တွေပဲဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာအစိုးရကိုပုံရိပ်ပြအောင်လို့လှုပ်ကြံပြောဆိုမှုတွေဖြစ်တယ်လို့မြင်ပါတယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းဒေသကိုသတင်းတောက်တွေလွတ်လွတ်လပ်လပ်တွားရောက်နိုင်ခြင်းမရှိသေးသလိုကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလည်းထိရောက်မပေးနိုင်သေးပါဘူး။မြန်မာအစိုးရကတော့ဒီ ICRC နဲ့ပေါင်းပြီးတော့ချက်ချင်းနေလှူရှာမှုအတွင်နဲ့အကူအညီတွေဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။မကြမီရပိုင်းကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြင်းပေါ်မှာဒုက္ခသည်အချို့နေထိုင်တာနဲ့ပတ်သက်လို့နယ်စပ်မှာတင်းမာမှုအနေငယ်ဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုရာဒီဒုက္ခသည်အတော်များများဘင်္ဂလားဒေ့ရှ်နယ်မြေတဲကိုဝင်ရောက်သွားခဲ့တယ်လို့မြန်မာဘက်ကလူညိုကြီးပြန်လျှော့ခဲ့တာမလို့တင်းမာမှုအတန်ငယ်တော့လျော့သွားပါတယ်။လူခွင့်ဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအခုလိုမျိုး၄ရက်ကြာလာရောက်တဲ့ခီးစဉ်အချိန်မှာပဲမြန်မာနဲ့ရိုဟင်ဂျာဒုက္ခသည်တွေရေးကိစ္စဟာဆွစ်ဇာလန်မှာကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကြီးရဲ့အလေးပေးပြောစရာအကြောင်းအတစ်ခုလည်းဖြစ်နေပါတယ်ခင်ဗျာ။
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့တနေတင်းနေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိရှိနိုင်ပါတယ်ခင်ဗျာ။
ပြည်ထောင်အမေရိကန်တန်မြန်မာပိုင်းက2018ခုမတ်လ9ရက်ဗုဒ္ဓဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ32 40 49လို့ပြင်လိုင်းဒိုမီတာ50 kHz 5999လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ပဲ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါလေအခုကျွန်တော်တို့တင်ဆက်ပေးမယ့်ဒုတိယပိုင်းမှာနားဆင်ကြမယ်အထဲ
ဖြစ်လိုက်ရေမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအထဲမှာပြောဆိုပြီးတော့မှဟိုတိုင်းပြည်ကတွားနေတဲ့နိုင်ငံကိုလွှဲသွားအောင်လုပ်နေကြတယ်အဲ့ဒါကအမှန်ပါပဲဒီနေရာမှာကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်ရှိမှာ
ဒိုင်းရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်တဲ့အခါမှာဒီအကြောင်းပြေဆုံးကိုနားဆင်ကြမှာဖြစ်ပါလေအခုခါဒီနိုင်ငံတကာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဖော်ပြထားတဲ့စိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်နောက်ပြီးတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းဦးကျော်စံသားနဲ့ကျွန်တော်ပူတယ်ပြီးတော့တင်ပြပေးမှာပါ
။ရိုဟင်ဂျာတွေကိုတိုက်ခိုက်နေပြီမဲ့မြန်မာစစ်တပ်ကိုအော်စတြေးလျကဆက်လက်လေ့ကျင့်ပေးသွားမယ်ဆိုတဲ့ကောင်းစဉ်နဲ့ Asia Correspondents မှာဒီ data ကိုထုတ်တင်ပြလိုပါတယ်။ဩစတြေးလျနိုင်ငံကာကွယ်ရေးဌာနက2018အတွင်းမြန်မာနိုင်ငံစစ်တပ်ကိုလက်ကျင့်ပေးမဲ့အစီအစဉ်အတွက်အမေရိကန်ဒေါ်လာ3သိန်းသုံးဆွဲသွားဖို့စီစဉ်နေပါတယ်။ဒါဟာမြန်မာစစ်တပ်ကိုအင်္ဂလိပ်စာသင်ကြားလက်ကျင့်ပေးရေးအတွက်အသုံးပြုမှာဖြစ်ပါတယ်။ဒါ့အပြင်ဩစတြေးလျနဲ့ထိုင်းနိုင်ငံတို့ပူးတွဲကမ္ဘာကထပြုမဲ့ပြည်ရပ်ဂျာဗီရုစီရေးလက်ကျင့်မှုမှာလည်းမြန်မာစစ်တပ်ကိုထည့်သွင်းသွားမယ်လို့ဆိုပါတယ်။တက်မတော်လို့ခေါ်တဲ့မြန်မာစစ်တပ်ဟာနယ်မြေရှင်းလင်းရေးဆိုတဲ့လှုပ်ရှားမှုမှာတခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ့ ethnic cleansing လူမျိုးလိုက်စီးနှင်းဖယ်ရှားမှုနဲ့ genocide လို့ခေါ်တဲ့လူမျိုးလိုက်စစ်ဖြတ်မှုတွေလုပ်ခဲ့တယ်လို့ဆိုဆွဲခံရတာဖြစ်ပါတယ်။2009ကစပြီးအိန္ဒိယဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနေသူပေါင်း9သိန်းနီးပါးရှိနေပါပြီ။အစုလိုက်စစ်ဖြတ်မှုမတိမ့်မှုရိုဟင်ဂျာရွာတွေကိုမိရှုမှုအပါအဝင်အကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်လို့လည်းညွှန်းဆိုနေကြပါတယ်။ဒီလိုရတွေ့ကြောင့်ကုလသမဂ္ဂကဒါဟာလူမျိုးလိုက်စီးနှင်းဖယ်ရှားမှု ethnic cleansing လို့ဖွင့်ဆိုထားပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထုကိုလည်းရန်ဟိလီကဆိုရင်ဒါဟာ genocide လူမျိုးလိုက်စစ်ဖြတ်မှုဖြစ်တယ်မြန်မာကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကို crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်ပေါ်ပြစ်မှုကျူးလွန်တယ်လို့ဆိုထားပါတယ်ဒီလိုအချိန်မှာကျန်နိုင်ငံတွေကမြန်မာစစ်တမ်းနဲ့အဆက်အသွယ်ဖြတ်နေကြပြီမဲ့ Australia ကတော့အစင်းတင်းဆက်ဆက်မှုတွေဆက်လက်ထားရှိနေပါတယ်တိုက်ခိုက်ရေးမဟုတ်တဲ့ကိစ္စတွေမှာစာနာမှုအကူအညီနဲ့ဘေးအန္တရာယ်ဇူကစေရေးတွေအတွက်တခါငင်းကြမ်းရေးထိန်းသိမ်းမှုနဲ့အင်္ဂလိပ်စာသင်ကြားရေးကိစ္စတွေအတွက်ဆက်လက်ကူညီထောက်ပံ့သွားမယ်လို့ဩစတြေးလျကာကွယ်ရေးဌာနကဆိုနေရပါဒီလိုထိတွေ့ဆောင်ရွက်ခြင်းအပြင်တပ်မတော်ခင်မီ Professional Army တာကွယ်ရေးအင်အားစုတစ်ခုဖြစ်လာစီပြီးနိုင်ငံတကာလူမှုစာနာရေးဥပဒေကိုလိုက်နာစေဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်နဲ့ကနေဒါတို့ကတော့စစ်ကောင်းဆောင်တွေကိုတန်ခတ်အေးအေးယူမှုတွေချမှတ်လုပ်ဆောင်နေပါတယ်။ဩစတြေးလျနိုင်ငံဟာမြန်မာနဲ့ထိတွေ့ဆက်ဆံမှုကြောင့်အရင်တုန်းကလည်းလူခွင့်အဖွဲ့တွေရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။ Amnesty International ဒီဗီဇန်လူညင်းကြမ်းတာကွင်အဖွဲ့ဒါရိုက်တာတူဦးဖြစ်သူတီရနာဟာဆင်ကမြန်မာနိုင်ငံကိုလက်နက်တပ်ဆင်ပေးခြင်းဟာရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုကိုကူညီရာရောက်တယ်လို့ပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။ဗုဒ္ဓဘာသာဝင်တွေကြမ်းဖက်လာတဲ့အခါမှာဘာကြောင့်ကျွန်တော်တို့အံ့ဩကြတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဂျန်အနိုနဲ့အလီရှာတာနာတို့ရဲ့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုဒနယူးယောက်တိုင်းသတင်းစာမှာမတ်လ9ရက်နေ့ကဖော်ပြထားပါတယ်။မြစ်တာထားမယ်၊တနာကျင်နာရမယ်၊တိခံခွင့်လွှတ်ရမယ်စတဲ့အချက်တွေကဂေါ်ဘောကဘာသာရေးတွေမှာဆင်လာအဖြစ်ရှိနေတဲ့အချက်တွေပါ။ဒါပေမဲ့လည်းဘာသာရေးဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာတဲ့အခါမှာတော့ဘာသာရေးကိစ္စတွေကိုလေ့လာနေသူတချို့အတွက်တအံ့တော်ဖြစ်စေပါတယ်။ဘုရားဘာသာလူအဖွဲ့အစည်းတွေဟာငြင်းညက်မှုနဲ့တင်းမြတ်မှုတွေရှိတယ်လို့တော်တော်များများကတော့လျှောက်ယုံကြည်ခဲ့ကြတာပါဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာဘာသာရေးဆိုင်ရာအကြမ်းဖက်မှုတွေရှိလာတော့အထူးသဖြင့်ဗုဒ္ဓဘာသာယဟန်တန်ဃာတွေနဲ့အကြမ်းဖက်မှုတွေဆက်ဆက်ပတ်သက်လာတဲ့အခါမှာလဲတော်တော်များများကတအံ့တော်ဖြစ်ကြပါတယ်တကယ်တော့ဗုဒ္ဓဘာသာအများစုရှိကြတဲ့နိုင်ငံတွေမှာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့တမိုင်းတွေရှိပါတယ်သီရိလင်္ကာနိုင်ငံကနှစ်ရှည်ပြည်တွင်းစစ်ကာလအတွင်းဗုဒ္ဓဘာသာအမျိုးသားရေးဝါဒီတွေလဲပါဝင်ပတ်သက်မှုတွေရှိခဲ့ပါတယ် ဒီကနေ့ခေတ်တိုင်းနိုင်ငံကနိုင်ငံရေးအကြံဖက်မှုတွေအတွင်းမှာလဲဗုဒ္ဓဘာသာဝင်တွေရဲ့ပါဝင်ပတ်သက်မှုတွေရှိပါတယ်မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်တဲ့အကြံဖက်မှုတွေဟာဘာသာရေးကိစ္စတသက်မဟုတ်ပါဘူးရိုဟင်ဂျာတွေကိုဖြစ်ပယ်ထားတာလဲကြားပါပြီလူနည်းစုတိုင်းသားတွေအဖြစ်သူတို့ဟာဘာမဝင်နဲ့သူတွေမြန်မာနိုင်ငံကိုတရားမဝ နဲ့တူမေတ္တာထားမှာမဟုတ်ဘူးလားတန်ကြီးခံမှာမဟုတ်ဘူးလားဆိုတဲ့မေးခွန်းတွေလည်းပေါ်ပေါက်လာပါတယ်လို့ The New York Times သတင်းစာမှာဖော်ပြထားပါတယ
်အခုတစ်ခါဒေါ်လာတန်မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာစီစဉ်လိုက်ရောက်ပါပြီ American Indian 3နှုန်းတွေကိုဒေါ်လာတန်ဆက်ပြီးတော့ပြောပြပါလိမ့်မယ
်ဒီကနေ့တင်ပြမယ့် idiom အသုံးက
Touch and go.
ဖြစ်ပါတယ်။ဆာလုံးပေါင်းက T-O-U-C-H, touch က T ရ A-N-D, N ကနှစ် G-O, go ကသွားတာဆိုတော့စကိုက်ခွေရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ T ပြီးတော့သွားတာပေါ့။ဒီသုံးဆင့်သက်လာတာကရေချောင်းလောကကလို့ဆိုပါတယ်။ခြေတုံးကတိမောတစည်းပေါ်ကနေနောက်တစည်းကိုကုံတွေပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ပြောင်းမယ်ဆိုလို့ရှိရင်ဒီဘက်ကတင်မောနဲ့ဟိုဘက်ကတင်မောနှစ်စည်းလုံးရှင်ပြီးရကြရမှာတစည်းနဲ့တစည်းတောင်ထိလူနီးပါလို့ဆိုပါတယ်တင်မောတစည်းနဲ့နောက်တစည်းဟာကတ်နေတယ်ဆိုရင်ဘယ်လောက်အန္တရာယ်ရှိလဲဆိုတာတော့ရရှိများစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့်လေပြောင်းစရာရှိတာကိုပြောင်းပြီးတာနဲ့တင်မောနှစ်စည်းအများဆုံးထွက်ဖို့ကအကောင်းဆုံးအခြေအနေအန္တရာယ်အကင်းဆုံးလို့ဆိုနိုင်ပါတယ်ဒါကြောင့်မို့လို့လေတင်မောနှစ်စည်းထိပြီးတော့ထွက်တယ်ဆိုလို့ရှိရင်အသေးပေကတော့အန်ဒီရရှိလာတာထီတုံးမှလည်းအန်ဒီရကဘယ်လိုဖြစ်မင်းဆိုတာကိုကြိုပြီးမသိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် touch and go ဆိုတဲ့ idiom အသုံးကတော့အခြေအနေကဘယ်လိုရှိမှမခံမနိုင်ဘဲနဲ့တိတ်အန်ဒီရကြီးတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was touch and go.During the surgery for my sister. But, thank goodness, it turned out well.
Kwesu kuta ji ma, chino ni ma ye chi ni ga, te gu su yin ya la. De kuku lue dwa la ni, dukha yao nai na. Do ba di ye, a lung, sin bi cha jo mo mo pi dwa la mu lu di we ya ba de. U ma gu na ra kao na sin ji ja ya ao.
It was touch and go during the surgery for my sister.But thank goodness it turned out well.
အချိန်ကြီးဟာအန္တရာယ်ရှိတယ်တခုခုလွဲသွားတာနဲ့ဒုက္ခရောက်နိုင်တယ်ဆိုရင် idiom အသုံးညာဘယ်လိုပြောမလဲ
Touch and go.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်စီစဉ်တဲ့ဆက်တဲ့ idiom စီစဉ်ကိုနားဆင်ကြရတာပါ။အခုတော့မနေ့ကညပိုင်းမှာဆွေးနွေးကြတဲ့တရိုက်လေးလိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်နေပါပြီ။မတ်တင်ကြီးတိုက်ကစီစဉ်တင်ဆက်ထားပါတယ
်။မင်္ဂလာပါရှင်။ဒီရဲ့အင်္ဂါနေ့ညချမ်းတရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ဒီညပိုင်းမှာတော့ဒီမြန်မာလူထုကြားမှာမကြခင်ကတိတ်ကိုရေပန်းစားခဲ့တဲ့ဒီ R2B လို့ခေါ်တဲ့ဒီနိုင်ငံတကာကကာကွယ်ပေးရန်တာဝန်ပေါ့နော် responsibility to protect နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါနိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေတွေစိုးဝါးလာရင်ဒါနိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်အဲ့တော့ဒီရခိုင်ပြည်နယ်ကလူ6သိန်းခွဲ9သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ပြည်ပခနဲ့ပတ်သက်ပြီးတော့နိုင်ငံတကာတက်တီဝင်လာမယ်ဆိုတဲ့အယူအဆတွေအပြောအဆိုတွေရေးသားဖြန့်ဝေချက်တွေအပေါ်မှာအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်1990ဖြစ်ရွေးကောက်ပွဲအနှံ့ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနောက်အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှေ့နေကြီးဦးမင်းလွင်ဦးနဲ့ဝိုင်းရင်သတင်းစာဆရာဦးစီတူအောင်မြင့်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်။ဒီကိစ္စဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒါဆန်နဲ့ရေးသားပေးဖို့ခြားသူတွေမေးမြန်းထားကြသူတွေလည်းယာနဲ့ချီပြီးတော့ရှိနေပါတယ်။အခုအရင်ဆုံးတော့ဟိုမင်းမြန်းကြသူတွေလည်းရှိထားကြတဲ့ဒီ R2B အခြေအနေနဲ့နိုင်ငံတကာတက်တွေဝင်လာဖို့ဆိုတဲ့
ူအဆရဲ့ဖြစ်နိုင်ခြေပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မအရင်ဆုံးရှင်းနေကြီးဥမင်းလွင်ဦးကိုဒီဟာနဲ့ပတ်သက်ပြီးတော့အရင်ဆုံးဆက်ပြီးတော့ဆွေးနွေးပေးစီချင်ပါတယ်ရှင့်ဆရာဥမင်းလွင်ဦးကြားပါလားရှင့်
ဟုတ်ကဲ့ကြားပါရစ
ေဟုတ်ကဲ့ပါရှင်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့မင်းမြန်းတဲ့လူတွေလည်းရှိပါတယ်ဆရာကနဦးပြောရင်းနဲ့ဒါသူတို့လည်းဖြေပေးပြီးသားဖြစ်တာပေါ့နော်အတူပီဆိုတဲ့အခြေအနေအရဒီနိုင်ငံတကာတပ်တွေမြန်မာပြည်ထဲကိုဝင်လာနိုင်တဲ့အယူအဆပေါ့နော်ဒီယူအဆကဘယ်လောက်များဖြစ်နိုင်ချေရှိပါသလဲဆရာ
ဟုတ်ကဲ့ဒီအကြောင်းပြောမယ်ဆိုရင်ကျွန်တော်တို့ဒီအတူပီဘယ်အဆပေါ်လာလဲပေါ့နော်အဲ့ဒါနည်းနည်းအချိန်ကလေးတော့ပြောချင်ပါတယ်အဲ့တော့ကုလသမဂ္ဂအထွေထွေညီလာခံရဲ့2005ခုနှစ်ဝေါ်ဆမ်မစ်ဆုံးဖြတ်ချက်6ပြင်းမြင့်ဆုံးတရားဒီအပိုက်138နဲ့139တွေမှာအတူပီဖြစ်လာလို့ရှိရင်ဝင်ရောက်ပတ်သက်နိုင်တဲ့အကြောင်းအရာတွေပတ်သက်ပြီးဖော်ပြထားတာရှိအဲ့တော့အဲ့ဒီလိုမျိုးနိုင်ငံတကာရဲ့အကူအညီယူဖို့လိုအပ်တဲ့အချက်လက်ဒီတိုင်းမှာလူမျိုးတုံးသက်ဖက်မှုဒီပါတယ်လူမျိုးဆိုရင်လူမျိုးတွေဆိုရင်တောက်ပြအောင်ရှင်းလင်းရေးတွေပါတယ်နောက်ပြီးတော့လူသားစုအပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေပါတယ်အဲ့ဒီဥစ္စာတွေပါတဲ့အပြင်ကိုနောက်ပြီးတော့တခါထပ်ဖြေဖို့အတွက်ကြိုးပမ်းကြတာကကျွန်တော်တို့ HIV AIDS တာမရစီမရဖြစ်လာလို့ရှိရင်လည်းဒီလိုမျိုးကာကွယ်နိုင်နိုင်ငံတကာရဲ့အကာအကွယ်ယူဖို့အတွက်ပါတယ်နောက်တခါတဘာဝဘီးအန္တရာယ်တွေဖြစ်ပွားလာလို့ရှိရင်လည်းနိုင်ငံတကာကနေပြီးတော့အကာအကွယ်ပေးဖို့တာဝန်ရှိတဲ့အတူပီးရအကာအကွယ်ပေးနိုင်အောင်ဆိုပြီးတော့ရည်ရွယ်ချက်တွေနဲ့ကြံစည်ထားတာဖြစ်တယ်။အခုလက်ရှိအခြေအနေမှာတော့မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးအတူပီးနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆက်ဖက်နိုင်တဲ့အလားအလာကျွန်တော်တို့ဥပဒေအရလည်းမမြင်ပါဘူး။နောက်ပြီးတော့လက်ရှိမြန်မာနိုင်ငံအစိုးရရဲ့လုပ်ကိုင်ဆောင်ရွက်ပုံတွေအရလည်းဒီနိုင်ငံတကာကဝင်ရောက်ဆက်ဖက်နိုင်လောက်တဲ့အထိကိုပြန်ပြရေးယူလောက်အောင်ဖြစ်မလာနိုင်ဘူးလို့ပဲကျွန်တော်တို့လောလောဆယ်ဆယ်တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးမင်းလွင်ဦးကျေးဇူးပါရှင်ဟုတ်ပါတယ်ဒီ R2P ဆိုတဲ့အယူအဆနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာခွင့်ရလှုပ်ရှားသူတွေဘက်ကပြောနေကြတာတော့ဒါကြပါပြီနှစ်တင်နဲ့ချိပါပြီကျွန်မမှတ်မိပါတယ်ဒါပေမဲ့ဒီနိုင်ငံတကာအနေနဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ရောဒါမီဒီယာတွေအနေနဲ့ရောဒီ R2P နဲ့ပတ်သက်ပြီးတော့အကျယ်တဝင့်ပြောဆိုတာဆွေးနွေးတာအရေးခန်းတံပန်းပြောတာဒါမျိုးတွေမတွေ့ရပါဘူးရှင်ဒါပေမဲ့ဒီလောလောလတ်လတ်မြန်မာလူလူကြားမှာအတူပီဆိုပြီးတော့နိုင်ငံတကာတက်တီဝင်လာမယ်ဒီလိုဖြစ်လာရင်ဘယ်သူကိုအားကိုးရမယ်ဘယ်သူကအထင်နာမယ်အဲဒီလိုပေါ့နော်ဝေဖန်တဲ့နေစင်ကျင်သုံးတက်ကြတဲ့အတန်ဒီတော်တော်လေးထွက်ခဲ့ပါတယ်ဒီပေါ်မှာကျွန်မဆရာထောက်တက်တင်းဆွေကိုဟိုပြောပြပေးစေချင်ပါတယ်ရှင်ဆရာဒီအကြောင်းအရာတွေပေါ့နော်လူလူကြားမှာဒီလိုဟိုအော်အော်တောင်းနေအခြေအနေမဟုတ်တောင်းတော်တော်လေးကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်ဒီပုံမှာဆရာဘလို့ယူဆပါလဲရှင်ဆရာအမြင်လေးသိချင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုတော့မေဦးမတဲပြောရရင်တော့ပမာနိုင်ငံမှာကအခုလို R2P ရောအဲ့ဒီအရင်ကလည်းအဲ့လိုဟိုအမျိုးမျိုးသောဟာနိုင်ငံရေးဆောင်ပုတ်တွေကမ်ပိန်းတွေဟိုတရင်စကားတွေဗန်စကားတွေဟိုစကားတွေစကားတွေကပမာပြည်မှာနော်ဆယ်စုနှစ်လောက်အတွင်းတစ်ဆယ်စုနှစ်လောက်ပါပဲအတွင်းမှာတော်တော်များများဖြစ်နေတယ်တကယ်အရှိမဟုတ်တဲ့ဟာကိုချက်ကားပြီးတော့တကယ်ဖြစ်တာကိုဖြည့်ဆည်းပြီးတော့ပြောဆိုပြီးတော့လုတ်ကင်နေကြတဲ့အဲ့အစလားအကျဉ်းဆိုးကပမာဏနိုင်ငံမှာဆယ်စုနှစ်တခုလောက်ဆွဲနေတော့ဟာပမာလူလူအပေါ်မှာဟုတ်နုံနုံဟိုဆွေးမှုတွေရောအကျက်ကပြောဆိုတာတွေရောအမျိုးမျိုးဖြစ်နေတဲ့အနေထားတည့်ရလို့ကျွန်တော်ကတော့အဲ့လိုပဲမြင်နေခင်ဗျာဒါဟာမဖြစ်တဲ့ဘူးလို့ကျွန်တော်တို့မြင်ပါတယ်တိုင်းပြည်ပြည်ပြောင်းလဲရေးအခြေတိုင်းပြည်ပြန်လဲတည်ဆောက်ရေးကိစ္စတွေနောက်တစ်ခါဒီကနေ့လို့ဟိုတက်နေတဲ့အစိုးရမျိုးကိုဝိုင်းရအပေးကူညီဝိုင်းလို့ရမယ်လောက်ရတီကိုစန့်ကျင်အောင်လွှဲသွားအောင်ဒီနေ့ဖြင့်လူတို့ကိုနားရအောင်လုပ်နေကြတဲ့ကမ်ပိန်းလားလို့ကျွန်တော်ကတော့ဟိုတန်လျာရှိနေတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဆရာဟုတ်ကဲ့ဟိုဆရာဦးစီသူအောင်မြင်ရောဆရာအမြင်လည်းသိပြစေရှင်ဒီအကြောင်းတွေဘာအကြောင်းတွေများဖြစ်နိုင်ပါသလဲဒီစိုးရင်ချက်တွေပြောရမလားဟိုတတိပေးပြောဆိုတာတွေလို့ပြောရမလားရှင်ဒါတွေထွက်လာပါတယ်ဆရာအမြင်ဆွေးနွေးပေးပါအောင်ရှင်ဆရာ
အဲအရှိမအဲကျွန်တော်ဆရာလည်းပြောသွားတဲ့ဥစ္စာတွေအကုန်လုံးအမှန်တွေပါပဲဟိုဖြစ်နိုင်ကြီးမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအထဲမှာ
标准比较嘛，但你要管那个南疆路那条路里边的，还是很麻烦的。今年嘛，就那标准那的回家了，就那些嘛，是啊那些车嘛，我那我其他的物业下来就就那路没没路路完了，但嘛反正就那，就那些外嘛，但是啊那些什么个，但你嘛也是说他过旅游节。拼了开了，也是开了，拼了开，会议里出钱开了。还有一拼那个，还没他过来几条嘛？老奶奶呢？他拼了个是单机的，一幺八单机的，可把米家是一家没几条嘛？除了单机的，另外一家也有单卡推出的，除了最差的，那几条嘛？哦，这么差几条嘛？你不顾掉钱嘛？那底下那些的，也那每年呢，他那推出啊，也有家的，但是六块钱的八十家的系列，什么东西嘛？所以，还有更加拼了，得钱多啊，来。这个当地的呀，这样那些呢，所以不好的的阿那白尼啊，啊，巴鲁呢，只能看意大利啊，啊，老南洋的，啊，迪莫布西南洋的，伊尔巴南洋的，就都当地有，哪里叫马哈里安老尼啊，啊，马德亚哪里叫老尼啊，是不叫嘛？阿拉没有，你把我们家转过去的，过去嘛，扒皮喽，就这边出来一下，把我们家自己呢，边边在扒皮的嘛，当地搞搞就内部再出来对口，别人嘛，不偏心的，啊，过来阿几代呢，啊，过来。他讲的是，后头以前单机我三姐那个，哦，得抽到哦，破皮的那个嘛，啊，单机我就叫我要不就嘛，阿弟弟就爷爷呢，出来把那个钱拿，现在咯，你的他讲的不就嘛，我爷爷那个里里头阿那边里面，哪个人比较厉害嘞？阿表嘞出来参加咯，阿弟弟又拿的是，阿弟单机都在弄那边，每家拿的嘛都卡皮布弄的，英格兰都卡皮布弄的，你要把他们家里弄的，第六牛的，这样子嘛，我那骗哪里家的去的，这个咯。这个对这个咯，这个业绩的对啥咯？啊，不如标价、出价的对啥的去哪了？还是那经营这边的嘛？这说的哈的疲劳，白天的也做不回来，这领导不对的也不回来，这老是嘛，把的骂的起来，哪里我对下边标出去了嘛？可把我们家自己嘞，真正是不好，啊，老人家 A R G 的八万，这东西人家的医药保人家的嘞，哦，这对面好，人家们人家我们那边嘞。也可以看到这样中部那个旅游比较新鲜一点的路面那样的，大家哎，所以看见了，见到面了了，以后拼那个别的妈妈，见到在地啊，顾不得把妈在的嘞，起码现在阿那边的啊，把你妈用的路，老几种皮多子那些家伙，像山西那哈的有，没有个呢，南洛阳那有的，也比啥的那个就能明白。
OK 吧，先谢谢接触的马来先。古老的八文孙女部队，起码路也多了些。国内五零系列吧的先，国内五零文耀孙女部吧先。
像那闽南的哈，都是都那三千年、年年的呀，喏。但是没把马那汉族的啊，对你的家了，都没有生意的呀。我那等于是吃了五百几年生意哦，阿拉八张八张吃来的表。但是没闹庄稼，啊，不能表露钱。比美国比澳洲，俺蛮高人家，啊，不闹庄稼的看嘛。先表扬李炳武哈，把来说的哈 ，ethics cleaning， 尿的都表的，这个都还没好把握都表的，都我尿的都表的出来过哈。啊哈，先表扬古拉怎么干嘛来点啊？那这个东西细微说说，但哈没有啥目标了，宝强。都如耶，伫阿美利干耶，文要出牌木，不老细的木起乌做啦，我下面来台老家炸比较，他们都地震来路面来着，但是还炸不到比人家出油龙路还乌呀。
OK， 那个过年五年 ，OK， 过年五年岁年前嘞，已经就干爸爸嘞，那个阿美利干啊，底下个棉棉麻皮个，底阿杜皮长皮不咯，外面出来都不拉新，过年五年耶。我录音是你这个爸爸的，我这边和新年节我没怎么的。过年我们也有啥这个了，他这个偏爱呢，说不了他都有啥你吧的。
嗯，那个你跟那个阿杜比你呢，我那不做了些，他们他的这来的是吧？那个欧洲的所有个，那个大瑞夫，这亚洲木有没有东西项目，就咱们三呢？亚洲木对九六年进入里部，加过北部大温系列，其他温里部所有古人啊，别管名字啦，他那么地吃吧。那么你吃个，二六加过来看嘛，人家那个台湾里那个所有古文文比较古里北部多的，他那么你吃吧。那么东吃个，人家那个台湾那里古里的第三呀，所有古人啊嘞。把路嘛嘛在内木搞怪物，山大嘞么西罗无所路西，嗯，都啊表嘞阿杜比古东恰布， shit lari bono. Dame da don't have me lu. Ariro, don't have machabu go, kulatamga lunyu kongi gani biro. Pida, two jambi kuzile se lu biro, so nansi se. ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိဆိုရတော့နေတဲ့ကိစ္စရတီကကျူးလွန်တဲ့ရာဇဝင်မှုတွေအတွက်လည်းအကာအကွယ်ပေးထားဖို့တာစီမိသားစုဖြစ်တဲ့တန်လင်းလက်ခံမယ်လို့လည်းပြောထားတယ်။နေရာချဖို့လည်းအကုန်လုံးစီစဉ်ထားပြီးတာဖြစ်တယ်။နောက်နိုင်ငံကအတိုင်းဝိုင်းတွေကလူအပ်တဲ့အကူအညီတွေကိုလည်းလက်ခံမယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။ဒေသနာမှန်နဲ့လာရောက်ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင ကျန်တယ်လို့ကျင်းတင်တိုင်းကျဲလို့မရတဲ့အခြေအနေမျိုးရှိတယ်ဆိုတာကိုကျွန်တော်တွေ့နေရတယ်။ဒါကြောင့်လည်းကျွန်တော်တို့ကအာတုပီလည်းမဖြစ်နိုင်ဘူး။နိုင်ငံတကာစစ်ကုံရုံးဆိုတာလည်းမဖြစ်နိုင်ဘူး။အဲ့ဒါဒီကြောင့်ကျွန်တော်တို့ကပြောနေရတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါ။ဆိုတော့ဆရာဦးစီတို့အောင်မြန်မာဆိုရရဲ့လုပ်ငန်းဆောင်တာတွေပေါ့နော်။ဒီရခိုင်ရေးနဲ့ပတ်သက်ပြီးရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတွေကတကယ်ရောပြောလို့ဆိုလို့ဖြစ်နေပြီလားရှင်။ထိရောက်ပါသလား။
အထူးရောက်ပါကြလားဆိုတဲ့ဥစ္စာကကျွန်တော်ကရလနဲ့တွေ့ရမယ်လေရလနဲ့တွေ့ရမယ်ဆိုတဲ့အခါကျတော့အခုလက်ရှိဒါအဆွေရကတော့ပြောတယ်ကျွန်တော်တို့ကအဆင်ပြေဖြစ်နေပြီဒါဒီနောက်ပြီးတော့မှဟိုနိုင်ငံကအတိုင်းဝိုင်းနေလဲသွားပြီးတော့ပြတယ်အဆောက်အဦတွေဘယ်လိုဆောက်ထားလဲဘာညာဘယ်လိုလက်ခံမလဲဒါမှမဟုတ်တော့မရောက်မလာသေးဘူးရောက်လာတဲ့အပြင်ကိုဒီ January လနဲ့ February လအခုဒီ2018ပဲရောက်တဲ့အထိကိုဖတ်ပြီးတော့မှအဲ့ဒီဘက်ကိုဖတ်ခွာသွားတာဒီလေရှိနေဆုံးပဲဆိုတဲ့အခါကျတော့ဒါဒီလိုဘယ်လိုပြန်သိမ်းတတ်မလဲအခုတော့ပြောရဆိုရင်ကိစ္စကအမှန်ပါခုနကဆရာဦးမင်းလေးပြောတဲ့စီမှာလဲအဲ့ဒါကအမှန်ပါအာတူပီတော့တကယ်ကိုကြီးကျယ်တဲ့အဆင်တော့မဟုတ်ပါဘူးဒါပေမဲ့အဲ့လိုမဖြစ်ပေမဲ့ဘာမှမဖြစ်ဘူးလားဆိုတော့မဟုတ်ဘူးကြာအဲ့ဒီပြင်းချင်းဆိုတော့မပေးချာဘူးပြောနေလေပြောတဲ့သူရဲ့အကျိုးကြောင်းကလည်းဟိုရိုးရှင်းတာပေါ့နော်အဲ့ဒါဘာလဲဆိုတော့လူတွေအုပ်စုလိုက်ပေါ့နော်ဒါဆန်တိုင်းရတာသုံးဖို့မပုံတော့ရှင်းပြောင်းသွားရတယ်ပြီးတော့မှနေအိမ်တွေမိရှုခံရတယ်အနောက်ထပ်ထပ်ပြီးတော့မှထွက်လာတဲ့တဲ့တွေမှာအဲ့ဒီရှင်းသွားတဲ့နေရာတွေမှာအချို့တော့တိုင်းသားတွေနေရာပြန်ချထားမှုရှိနေတယ်တစ်ဖက်မှာတောင်းဆိုမှုတွေကလည်းပါလဲဆိုတော့ဒီမောင်နှောတောင်ပိုင်းတဲ့မှာမောင်နှောတောင်ပိုင်းတဲ့မှာပြန်ပြီးတော့နေရာချမပေးဘူးထွက်ချမှုတွေဒါတွေကလည်းရှိနေတယ်ဆိုတော့ဒါတွေကိုတော့ခြုံငုံပြီးတော့မှဆွဆဲမှုတွေရှိနေတဲ့အပြင်ကိုလက်တွေ့မှာလည်းအဲဒီတော့လို့ပေါ့နော်။ဒီဟာကြီးကျူးလို့လည်းဒီကတတိဖြစ်နိုင်ပါလေဆိုပြီးတော့မှဒါတတ်မတော်ခေါင်းဆောင်တွေကိုဟိုပြစ်မှတ်ထားပြီးတော့မှပိတ်ဆို့အရေးယူမှုတွေရှိလာတဲ့ခါကျတော့တတ်မတော်ကလည်းခုနကပြောတဲ့ထုတ်ပြန်ချက်တွေထုတ်ရတဲ့အဆင့်ကိုရောက်လာတာ။ဆိုတော့ဟိုအကြီးကြီးတွေမဖြစ်တာမှန်ပေမဲ့ဟိုအရင်ကကျွန်တော်တို့တိုင်းပြည်မှာဖြစ်ခဲ့တဲ့အခြေအနေမျိုးတွေကိုဖြစ်နေတယ်ကျွန်တော်တို့တိုင်းပြည်မှာတကယ်လို့ဖြစ်နေတယ်။ဆိုတော့ပြောမယ်ဆိုရင်ဒါအစိုးရကအများကြီးလိုက်ပြီးတော့လုပ်နေတယ်ဆိုပေမဲ့ဒီကိစ္စအစိုးရတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူး။အဲ့ဒီမောင်ရောဘက်မှာအခုလိုဆိုဖြစ်သွားတဲ့ပြဿနာမှာဖြစ်သွားတဲ့အကြောင်းရင်းတွေအကုန်လုံးကိုကျွန်တော်တို့ဟိုနှစ်ကာလနဲ့ပြန်ပြီးတော့ကြည့်လိုက်ရင်အစိုးရကဘာမှအဲ့မှာလုပ်နိုင်တဲ့အခြေအနေမရှိဘူ
းဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဥဆောင်ဆွေးနွေးပေးခဲ့ကြသူတွေရောသောရရှင်နဲ့အားလုံးကိုရောအထူးပဲကျေးဇူးတင်ပါတယ်ရှင
်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်ကိုမတ်တင်ခီထိုက်ကတင်ဆက်ခဲ့တာကိုကျွန်တော်တို့ပြန်ထုတ်လွှင့်ခဲ့တာပါ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်ဆိုရနဲ့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့အကြပူးပေါင်းဆောင်ရွက်မှုကြောင့်ဘင်္ဂလားဒေ့ရှ်လူထုအတွက်တာဝန်ထမ်းဆောင်တာမှာရဲတပ်ဖွဲ့ဟာနည်းပညာသစ်တွေရရှိတော့မှာဖြစ်ပါတယ်။ဒါကာမက်ထရိုပိုလီတန်ရာဇမှုစုံစမ်းစစ်ဆေးရေးဌာန CID အရာရှိ21ယောက်တည်းပေးခဲ့တဲ့မျိုးရိုးဗီဇစုပေါင်းညွှန်ကိန်းစနစ်ဒါမှမဟုတ်Codis DNA အချက်လက်စုဆောင်ခြင်းဆိုင်ရာတင်နန်းစင်မွဲကိုဖေဖော်ဝါရီ22ရက်နေ့ကလုပ်ခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမာစီယာဘနီကက်ကအထူးဧည့်သည်တော်ဖြစ်တက်ရောက်အမှာစကားပြောခဲ့ပါတယ်။အမေရိကန်ကဝယ်ယူပေးတဲ့ Codis Computer Software ကိုအဲ့ဒီအခမ်းအနားမှာသံတမန်ကြီးကဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကိုတရားဝင်လွှဲပြောင်းပေးရပါတယ်။ဒီ software ဟာ DNA တပ်ခွဲခန်းရဲ့စွမ်းဆောင်ရည်ကိုပိုကောင်းလာစေမှာပါ။ Codis ဟာမှုကင်းစသိပ္ပံနဲ့ကွန်ပျူတာနည်းပညာကိုပေါင်းစပ်ထားတဲ့ software ပါ။မှုကင်းဖြစ်တဲ့နေရာကကြားလာတဲ့ DNA နမူနာတွေကိုတခြားမှုကင်းဖြစ်ထားတဲ့နေရာတွေ၊အကျဉ်းကျအရာစုအသားတွေ၊ ဖမ်းဆီးထားသူတွေစီကရယူတဲ့ DNA နမူနာတွေနဲ့ရှာဖွေတိုက်ဆိုင်နှိုင်းယှဉ်ဖို့ကိုဒစ်ကိုအသုံးပြုပါတယ်။လူအများပြားတည်ဆုံတဲ့အခါဘယ်သူဘဝခွဲခြားဖို့လဲဒီအချက်လက်ဗန်ကအထောက်အကူပြုနိုင်ပါတယ်။ Bangladesh CID အကြီးအကဲရဲ့ဗန်ကြားချက်အရ American နိုင်ငံတကာယာစုမှုစုံစမ်းစစ်ဆေးခြင်းဆိုင်ရာလေ့ကျင့်ထောက်ကူပြုအစီအစဉ် ICIDAB နဲ့ FBI တို့ပူးပေါင်းပြီး Bangladesh နိုင်ငံကိုကိုဒစ်စနစ်အကူအညီပေးဖို့ American အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးဗျူရိုကနေရမုံငွေရယူခဲ့ပါတယ်။ Codis Software နဲ့သတင်းတပတ်ကြားသင်တန်းအတွက်နှီးပြရရဲ့ကုန်ကြစည်းကို FBI ကလှူဒန်းပါတယ်။ ICIDAB ကကွန်ပျူတာဆာဗာ software license နဲ့နှီးပြရတွေအတွက်ခီးသွွာလာစည်းတွေထောက်ပံ့ကူညီပါတယ်။ Bangladesh မှာတရားဥပဒေစိုးမိုးရေးကိုမြင့်တင်ဖို့နဲ့အထောက်အကူဖြစ်စေဖို့ရာဇဝတ်တရားစီရင်ရေးကဏ္ဍမှာလှုပ်ဆောင်သူတွေအတွက် Codis စနစ်ကအခွင့်အလမ်းတွေပေးပါတယ်။Codis စနစ်ဟာထင်မြင်ယူဆချက်တွေနဲ့လက်တွေ့ကျတဲ့ကောက်ချက်တွေပေးပါတယ်။အပြစ်ရှိသူကိုတရားစီရင်ပြီးအပြစ်မဲ့သူလွတ်ကင်းစေဖို့အထောက်အကူပေးပါတယ်။စုံစမ်းစစ်ဆေးသူတွေအနေနဲ့မှန်းဆချက်တွေမဟုတ်ဘဲခိုင်မာပြီးသိပ်ပံနီးကြတဲ့အချက်လက်တွေကနေအမှန်ကိုဖော်ထုတ်နိုင်ဖို့ Codis ကအထောက်အကူပြုပါလိမ့်မယ်လို့တန်မကြီး Bernie Gates ကပြောပါတယ်။ Bangladesh လူလူအတွက်ဘိုးဘီကောင်းမွန်စွာတာဝန်ထမ်းဆောင်နိုင်သူတွေဖြစ်စေရေးအချိန်နဲ့စွန့်အင်ရင်းနှီးမြှုပ်နှံတဲ့အတွက်ကျေးဇူးတင်ပါတယ်။လူကြီးမင်းတို့ရဲ့ကြွမ်းကျင်မှုကိုဒီနည်းပညာနဲ့ပေါင်းဆက်လိုက်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဇဝတ်တရားစီရင်ရေးစနစ်တိုးတက်စေဖို့အဓိကအကြောင်းအချက်တစ်ခုဖြစ်လာနိုင်ပါတယ်လို့တန်မကြီးဘော်နီကက်ကသင်တန်းစင်ပွဲမှာပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်။
နာဆင်ကြရတာကအမေရိကန်ဆွာရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အားပေါ်မဟုတ်ပါဘူးခင်ဗျာ VO မြန်မာပိုင်းကပို့ဖူနေမနေ့ခင်စီစဉ်တွေကိုဆက်ပြီးတော့တန်ထွက်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြေညာပေးပါလိမ့်မယ်
မြန်မာနိုင်ငံမှာရွှေကြရီကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအချိန်မတန်သေးပဲပြန်ပြီးပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကမတ်လ6ရက်အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Bangladesh အစိုးရကမြန်မာအစိုးရထံမှရွှေကြရီဒုက္ခသည် 8,000 ကျော်အမည်စင်ကိုမြန်မာနိုင်ငံစီကိုပြီးခဲ့တဲ့သတင်းပတ်ထဲမှာလွှဲပြောင်းပေးရလိုက်ပြီးဒုက္ခသည်တွေနေရာပြန်ပို့ရေးအတွက်အစီအစဉ်ကိုစတင်လိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရခိုင်ပြည်နယ်တွင်မှာသူတို့အတွက်အန္တရာယ်များနေစေဖြစ်တာကြောင့်မပြန်လိုကြသေးဘူးလို့ Bangladesh နိုင်ငံတွင်မှာရှိတဲ့ရွှေကြရီအတိုင်းဝိုင်းကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကရွေးချယ်တဲ့လမ်းပေါ်ချောင်းပေါ်မူတည်ပြီးအမေရိကန်ပြည်ထောင်စုကနေတင့်တော်တယ်လို့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့မြောက်ကိုရီးယားဘက်ကကောင်းမွန်တင့်တော်တဲ့လမ်းချောင်းကိုရွေးချယ်မယ်လို့မျှော်လင့်ထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပဲတုံ့ပြန်ပြောကြားခဲ့ပါတယ်။နှစ်ဖက်ကြားတရှို့လုပ်ပေးနေတဲ့သူကိုတပ်ဖြတ်ဖို့စူးစမ်းမှုရဲ့နောက်ွယ်မှာရုရှားပါဝင်ပတ်သက်နေတယ်လို့အတည်ပြုနိုင်ခဲ့ရင်အခိုင်အမာလက်တုံ့ပြန်သွားမယ်လို့ဗြိတိန်နိုင်ငံကချင်းချောက်ပြောဆိုလိုက်ပါတယ်။ရုရှားတရှို့လို့ပြောကြတဲ့ဆာဂျီဆက်ကရီဘဲနဲ့သူ့ရဲ့တမီးဆိုသူတို့ဟာအင်္ဂလန်တောင်ပိုင်းမှာရှိတဲ့သူတို့နေအိမ်မှာလဲကျနေတာကိုတွေ့ရှိခဲ့ပြီးစိတ်ယုံတင်ထားတာဟာအစိတ်ခက်ခံရတာလို့ပြောနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဝင်ငွေဟာမနစ်ကဒေါ်လာ300ရောင်းနေသွားတဲ့အတွက်သူဟာဒေါ်လာ 3.1 ဘီလီယံသာကျော်ရတော့တာမို့ကမ္ဘာဘီလီယံသာဆင်းမှာ222နေရာကိုရောက်သွားတယ်လို့ Forbes Magazine အင်္ဂါနေ့ထုတ်ပြန်တဲ့ကမ္ဘာမီလီယံဘီလီယံသာဆင်းမှာဖော်ပြထားပါတယ်။2018ခုနှစ်တုန်းကထရမ့်ဟာအကျယ်ဝဆုံးချမ်းသာဆင်းနံပါတ်544နေရာမှာရှိပါတယ်။အမေဇန်အမှုဆောင်အရာရှိချုပ် Jeff Bezos ကမနစ်ကတဲ့ဒေါ်လာ 39.1 ဘီလီယံဝင်ငွေပိုများလာပြီး112ဘီလီယံကျော်ဝတဲ့ကမ္ဘာအချမ်းသာဆုံးဖြစ်သွားပါပြီ
။ဒေါက်ခင်မျိုးသက်ကျေးဇူးတင်ပါတယ်။အခုမနေ့စီစဉ်ထုတ်လို့ရမှုကမဆုမြတ်ပုံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdulrahman ဖြစ်ပါတယ်။ကျွန်တော်ကြောင်းလည်းမှာအခုထုတ်လွှင့်ခဲ့တဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းလုပ်ပြီးတော့ second 19:25ကနေပြီးတော့ထုတ်လွှင့်ပေးမှာပါ။ညနေပဲ6နာရီခွဲကနေပြီးတော့9:00 ठी အစီအစဉ်တွေကိုတော့ line လုပ်ပြီးတော့ second 19:25တို့ကနေနားဆင်နေပါတယ်တော်တော်ရှင်များအားလုံးကျေးဇူးများတင်ပါတယ် BOE ကိုနားဆင်နေအတွက်အထူးပဲမှတ်သားပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.